မြန်မာပြည်ရဲ့ခေတ်အခြေအနေပြည်သူလူထုရဲ့လက်တွေ့ကြတဲ့ဘဝတွေနဲ့လက်ရှိအခင်အကျင်းတွေကိုထင်ရှားစေတဲ့တန်ကြပ်တွေနဲ့လူငယ်တန်ကြပ်အဖွဲ့တွေမြန်မာနေတဲ့ကူအတားရေးသဘင်ပွဲတွေကိုစတင်ဆင်နွှဲနေကြပြီဖြစ်ပါတယ်။လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်လွတ်လပ်စွာတင်ပြခွင့်ကိုထင်ရှားစေတဲ့ဒီမိုကရေစီအခြေခံသဘောတရားတွေကိုလူငယ်တွေဘက်ကထုတ်ဖော်တာဖြစ်တယ်လို့လူငယ်တန်ကြပ်အဖွဲ့တွေကဆိုပါတယ်။ဒါပေမဲ့စင်စာမတင်တဲ့တန်ကြပ်အဖွဲ့တချို့စူပေမန်းနဲ့ရေကစားမန်းတွေမှာဖျော်ဖြေခွင့်ပိတ်ပင်ပါတယ်။အသေးစိတ်ကိုတော့မဆူမုံကဆက်သွယ်မေးမြန်းထားပါတယ်
။ဒီကနေ့ကြားရောက်တဲ့မြန်မာနှစ်တစ်ကူမဟာအတာတကြံကာလရဲ့တကြံအကြိုနေ့စနေနေ့မှာတော့ရေကစားမန်းတွေနဲ့ရေကစားနေကြတာဇဒုဒိတာအလှူတွေကျွေးမွေတာနဲ့စီစီကားကားဖြစ်နေသလိုမြမရိုးရအစင်လာမပြတ်တကြံရဲ့ပြယုတ်တကြံတယုတ်တကံနဲ့ပြည်ပြအောင်ပုံဖော်နိုင်တဲ့တကြံတန်ချက်တွေကိုတည်ဆိုနေကြတဲ့တန်ချက်အဖွဲ့တွေရဲ့တန်ချက်အတန်တွေကိုလည်းရေကစားမန်းတွေနဲ့လူစီကားတဲ့နေရာတွေမှာမြည်နေကြနေရပြီဖြစ်ပါတယ်။ဒါပေမဲ့လို့စီစီရေးဆန်စာမတင်ထားတဲ့လူငယ်တန်ချက်အဖွဲ့တချို့ကတော့စူပေးမန်းတွေရေကစားမတ်တက်တွေမှာဖြော်ပြီးခွေ့ပိတ်ပြီးခတ်ထားရပါလေ။ဘာကြောင့်ပါလဲ အခုကြားခဲ့ရတဲ့အတန်ကတော့ဒေါင်းတို့မျိုးဆက်အဖွဲ့ရဲ့စံချက်ထိုးတဲ့ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်ကြရတဲ့အခက်အခဲတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုစီးစင်ရေးမတည်ပဲနဲ့လက်တွေ့ကြကြလူထုကိုတန်ချက်တွေနဲ့ဖြော်ပြတင်ပြကြမှာဖြစ်တယ်လို့ចောင်းသားလူငယ်တွေစုဖွဲ့ထားတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကကိုပိုင်ရဲသူကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ယုံကြည်တာတန်ချက်ဆိုတဲ့အမျိုးကစဉ်းစားတင်ပြမလို့ဘာလို့လဲတန်ချက်ကိုလက်တော့ပြောဆိုခွင့်တစ်ခုပဲ။ဒီမိုကရေစီနိုင်ငံကိုတွားနေတဲ့ကျွန်တော်တို့နိုင်ငံကဒီလက်တော့ပြောဆိုခွင့်ဆိုတဲ့ဟာကိုတန်ဖိုးထားရမယ်။အဲ့တော့ကျွန်တော်တို့ကိုယ်တိုင်လည်းဒီလက်တော့ပြောဆိုခွင့်ကိုတန်ဖိုးထားတယ်ယုံကြည်တယ်အဲ့တော့အဲ့ဒီဒီမိုကရေစီရဲ့အခွင့်အရေးဖြစ်တဲ့ရုပ်သာပြောဆိုမှုကိုကျွန်တော်ကကာကွယ်တယ်အဲ့ဒီစုံနေဆက်စားမတင်ပါဘူ
းမြမရိုးရအတာတကြံပွဲတော်မှာတန်ကြပ်ထိုးတဲ့အလေးအထားကတော့ရိုးရအစင်လာတရဖြစ်ပြီးတော့အရင်အာဒါရှင်တွေခစ်ကပြည်သူတွေရဲ့လက်တွေဘွားကိုထင်ဟပ်စေတဲ့တကြပ်တန်ကြပ်ထိုးခွေတွေကိုပိတ်ပေခတ်ထားရတာရှိခဲ့ပေမဲ့အဲ့ဒီခေတ်ကလေးကကျောင်းသားလူငယ်တန်ကြပ်အဖွဲ့တွေဟာစင်စားပတိခဲ့ကြဘူးဖြစ်တယ်လို့တောက်တူပြောဆက်ကဆိုပါတယ
်တန်ကြပ်ဆိုတာကကျွန်တော်မြန်မာနိုင်ငံချစ်ပြကောင်းတဲ့ရိုးရတစ်ခုပါဘာလို့လဲအစိုးရမင်းတွေရဲ့ဒီစူပါကွန်ဆန်မှုအမိပေါင်းမတက်မှုတွေအဲ့ဒါတွေကိုပြည်တွေသိအောင်ကျွန်တော်ကဟိုပြောပြတယ်ပြည်သူတွေရဲ့ဖြစ်နေတဲ့အဆက်အသွယ်တွေကိုအစိုးရမင်းများသိအောင်ပြောပြတယ်ဒါတန်ကျပ်ဆိုတာအစိုးရနဲ့ပြည်သူကိုပေါင်းပေးတဲ့ဟိုပေါင်းသရာတစ်ခုပါအဲ့တော့ကျွန်တော်နိုင်ငံမှာတန်ကျပ်တွေဖွံ့ဖြိုးလာခြင်းဟာဒီမိုကရေစီရဲ့အခွင့်အရေးတစ်ခုဖြစ်တဲ့ရုပ်သာပြောဆိုခွင့်ဆိုတဲ့အဟာတွေကပါကျွန်တော်နိုင်ငံတော့ထုံးကားလာတဲ့ချက်လက်တွေပါအဲ့တော့အဲ့ဒီဒီမိုကရေစီရဲ့အခွင့်အရေးဖြစ်တဲ့ရုပ်သာပြောဆိုခွင့်ကိုကျွန်တော်ကကာကွယ်တယ်အဲ့ဒါစုံနေဆက်စားမတင်ပါဘူး
ရတဲ့ခေအခြေတွေကိုလွတ်လပ်စွာဖော်ထုတ်တင်ပြနိုင်ကြဖို့လူငယ်တွေကတန်ကြပ်ထိုးခဲ့ကြတယ်လို့ကျောင်းသားတွေစုဖွဲ့ထားတဲ့ပြည်သူအတန်အိုးဝေဆန်အဖွဲ့ရဲ့ဦးဆောင်သူကိုမေးသွေးတစ်ကပြောပြပါရယ
်ဒီနေ့ကတော့ကျွန်တော်နှစ်စဉ်နေ့တိုင်းလိုပဲဒီတိုင်းပြည်ရဲ့ပြည်ရင်ရရှိတဲ့အခြေအနေတွေ၊ပညာရေး၊စီးပွားရေး၊လူမှုရေးနိုင်ငံရေးနောက်ငြိမ်းချမ်းရေးတို့ဒီအခြေအနေတွေကိုကျွန်တော်တို့အိုးဝေဆန်တန်ကြပ်ဖွဲ့ကတန်ကြပ်တွေယူပြီးတော့ပြုရင်ကြရေးပြုရင်နိုင်ဖို့အတွက်ကျွန်တော်တန်ကြပ်ထိုးပါရယ်ဒါပေမဲ့နှစ်စဉ်နေ့တိုင်းအတိုင်းပဲကျွန်တော်တို့ဒီဟိုလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုကျွန်တော်တို့ဟိုအတိအမှတ်ပြုလေးစားတဲ့အနေနဲ့ကျွန်တော်အိုးဝေဒန်တန်ကြပ်ကိုစဉ်းစားမတင်ပါဘူး။အဲစဉ်းစားမတင်တဲ့အတွက်ဒီနေ့မှာကျွန်တော်မန်တက်ဒီမှာတော့ဖြောပြေးခွင့်မရဘူး။ရန်ကုန်တိုင်းရှိရာအဖွဲ့ရဲ့ညွှန်ကြားချက်နဲ့စဉ်းစားမတင်တဲ့တန်ကြပ်ဖွဲ့ဒီမန်တက်ဒီမှာဖြောပြေးရောပြိုင်ပွဲဝင်လို့မရတဲ့အတွက်ကျွန်တော်ဒီအေဒီတွေထိတ်တဲ့ရက်ွက်ထဲမှာပဲကျွန်တော်လိုက်ချော်ပြီးကြတယ်
။တကြံအကြိုနေ့မှာပဲအုပ်ချုပ်ရေးအာဏာပိုင်တွေဘက်ကလိုက်လံပိတ်ပင်ခဲ့တယ်လို့လူတချို့ကလည်းအေးအာသုံးတားဆီးခဲ့တာတွေကြုံခဲ့ရတယ်လို့ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲသူကတော့ကြုံခဲ့ရတဲ့အခက်အခဲတွေအခုလိုပြောပြပါတယ
်။ကျွန်တော်မနေ့ကအေယာဝေတိုင်းကိုသွားတယ်။သွားတဲ့ခါမှာဒေးဒေးနဲ့မှရဲတပ်ဖွဲ့ဝင်တွေကျွန်တော်တို့တန်ချက်ကိုလာတားတာမျိုးရှိတယ်။ဆိုပေမဲ့ခုနှစ်ပြည့်ကျော်ကျွန်တော်လာတားတာကြုံတယ်။မနေ့ကညကတော့စိုးစိုးဝါးဝါကြုံခဲ့တဲ့အနေထားပါကျောင်းကောင်ကိုသွားတော့ဖြော်ပြဖို့တန်နေတယ်မှာကျောင်းကောင်ညွတဲ့အဝင်မှာဒီလူအယောက်80ကျော်လောက်ရှိပါတယ်ဒီလူလူဝင်လမ်းကိုပိတ်လိုက်ပြီးတော့ဝေါလူလူတိုင်းကပြီးပိတ်လိုက်ပြီးတော့ကျောင်းတန်ကျတောင်းကိုစားပါတယ်ကျွန်တော်တို့ဆဲဆိုတာမျိုးတွေကျင်းပေါင်းတာမျိုးတွေပြီးတော့လင်မန်းတိကမျိုးတွေအဲ့လိုအနေထားတွေကြီးကျောင်းပြင်းပြထန်တုတ်ပြန်မျိုးတွေကျောင်းကြုံရပါတယ
်ပြည်သူအတန်းအိုးဝေသအဖွဲ့အနေနဲ့လည်းသွားရောက်ဖြော်ပြမှုတွေမှာပိတ်ပင်ခံရတာမျိုးမန်တက်တာဝေခံတွေကိုဖိအားပေးတာမျိုးတွေကြုံခဲ့ရတယ်လို့ပြောပြပါတယ်
ညွှန်ကြားခံရတဲ့ဒါမှမဟုတ်အမြင်မျက်မှန်စိမ့်တက်ပြီးအမြင်ဆောင်နေတဲ့အဖွဲ့တွေအားလွယ်လို့ ကျွန်တော်တို့ပြည်သူလူထုတော်တော်များများကကျွန်တော်တို့ဝိဒံတန်ကြားဖွဲ့ရဲ့တန်ကြားဒီကိုတော့ကြားတယ်။ဒီလူကိုကကျွန်တော်က 5% နဲ့တန်ကြားထူရင်ဖွင့်တာဖြစ်တဲ့အစိုးရရဲ့ပြောင်းပြသတာဖြစ်တဲ့အတွက်လူလူအနေနဲ့လူလလလက်ခံကြည့်လို့ပါတယ
်။ခေတ်ဆက်ဆက်ကတန်ကြားအဖွဲ့တွေကိုတားဆီးခံခဲ့ရပေမဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဦးဆောင်တဲ့ရတအစိုးရလက်ထက်မှာတော့တန်ကြားအဖွဲ့တွေအနေနဲ့စံစာတင်ရမယ်လို့အစိုးရအဖွဲ့တွေကအမိန့်ထုတ်ပြန်ထားပြီးတော့စီစဉ်ရင်မတင်တဲ့တကြံတန်ကြားအဖွဲ့တွေကိုတကြံမန်းနဲ့တီမှာဖျော်ဖြေခွင့်ပြုစိတ်ပြင်ထားပါတယ်ရှင်။